VOA American တန်ကဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိစက်ပြီးတင်ဆက်နေပါတယ်ခင်ဗျာ VOA ရဲ့မနက်ဖက်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 633ညလိုင်းနိုမီတာ40 kHz 9433ညလိုင်းနိုမီတာ50 kHz 5999နဲ့လိုင်းလံမီတာ190 kHz 1595တို့ကနေပြီးလဲစက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယနိုင်ဝဲအတွင်းဓာတ်ရိုက်လေလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
လူတယောက်ရဲ့ဂုံတိတ်ခါရဲ့သူလှုပ်တဲ့အလုပ်ရဲ့တံပိုးကိုနားမလည်မှုကကျွန်တော်တို့ခုနအစွဲတွေကြောင့်အများကြီးဖြစ်လာတယ်။ဒါမျိုးမဖြစ်တဲ့နဲ့တည်းအဲ့လိုအစွဲတွေကြောက်
မကြခင်မှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအဒီရအာဘုံနဲ့သတင်းဆောင်မတွေကိုနားဆင်ရမှာဖြစ်ပါတယ်။ဦးစံမိုးဝင်းနဲ့အတူကူညီတင်ဆက်ထားတာပါခင်ဗျာ။
On Obama's foreign policy report card, Burma gets a part.အိုဘားမားရဲ့နိုင်ငံသားမူဝါဒအမှတ်ပေးစာရင်းမှာမြန်မာနိုင်ငံကအောက်မတ်ရဆိုပြီး AR online စာမျက်နှာမှာဆောင်းပါရှင်ဦးအောင်စောရဲ့သုံးသပ်ချက်ကိုတင်ပြခြင်းပါတယ်မြန်မာနိုင်ငံကလာမယ့် 2015 ရွေးကောက်ပွဲဟာတိုင်းပြည်ခေါင်းဆောင်တွေကဘယ်လမ်းကိုဆက်လျှောက်ချင်တယ်လဲဆိုတာဖော်ညွှန်းပြမယ့်ရွေးကောက်ပွဲဖြစ်တယ်လို့ဦးအောင်စောကစာရေးပါတယ်ဒီရွေးကောက်ပွဲအသေးရလတ်ကိုစောင့်ကြည့်မဲ့သူတွေထဲမှာသမရအိုဘားမားလည်းပါဝင်ပါတယ်တစ်ကမ္ဘာလုံးအတွက်သူရဲ့နိုင်ငံသားရေးမူဝါဒတွေပေါ်အဝေးပန်းခံရခြင်းမှာသူ့လက်ထက်အမေရိကန်အစိုးရရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒတွေကြောင့်မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်လာတာဆိုပြီးအိုဘားမားကနာမည်ကောင်းယူခဲ့ပါတယ်ဒါပေမဲ့မရေရာမှုတွေပြည်နေတဲ့မြန်မာနိုင်ငံရဲ့အခြေအနေမှာသမ္မတအိုဘားမားကမြန်မာပြည်ဆိုင်ရာသူ့မူဝါဒကိုစုံမိတ်ယုံကြည်နေမှာလားဆိုတာကတော့မေးခွန်းထုတ်စရာဖြစ်နေပါတယ်တဲ့နိုင်ငံတကာရောက်မြန်မာနိုင်ငံရေးလှုပ်ရှားသူတွေကတော့မြန်မာပြည်နဲ့ပတ်သက်လို့အိုဘားမားစီမှာဒုတိယနီးလန်းတသွဲရှိတဲ့နယ်လို့သတိပေးနေပါတယ်။2010ရွေးကောက်ပွဲတုန်းကပွင့်လင်းမြင်သာမှုမရှိတာအလုံးပါဝင်ခွင့်မရတာအဲ့ဒီလိုအခြေအနေမျိုးပဲဆိုရင်အမေရိကန်ကလက်ခံနိုင်မလားဆိုတာမျိုးဖြစ်ပါတယ်။မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်လာအောင်နောက်ထပ်ပြည်ဝင်ပြောင်းလဲမှုအပိုင်းကိုအာမခံပြီးလှုပ်ဆောင်ပါမယ်ဆိုတဲ့မြန်မာအစိုးရရဲ့ကတိကိုရအောင်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီရဲ့ပြီးခဲ့တဲ့ခရီးစဉ်အတွင်းအခိုင်အမာရယူသင့်တယ်လို့ဝေဖန်မှုတွေလည်းရှိနေပါတယ်။အပြည့်အစုံကို arv.org ဇာမျက်နှာမှာဖတ်ရှုနိုင်ပါတယ်
။မြန်မာ implements economic zone in border town with china ဆိုပြီးတရုတ်နယ်စပ်မြို့မှာမြန်မာအစိုးရကစီးပွားရေးဇုံထူထောင်ဆိုတဲ့ chinadaily.com online ဇာမျက်နှာမှာသတင်းတပုတ်ကိုပြောပြခြင်းပါတယ်။တရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီမြို့နယ်ဆက်သွယ်ပြီးမြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာစီးပွားရေးဆောင်အစ်တစ်ခုကိုမြန်မာအစိုးရကထူထောင်သွားမဲ့အကြောင်းနှစ်ဖက်အာဏာပိုင်တွေကကြေညာလိုက်ပါတယ်။ဧက300နီးပါးအကျယ်ရှိတဲ့မြေပေါ်မှာအမေရိကန်ဒေါ်လာ52တန်တန်ဖိုးရှိတဲ့စီးပွားရေးဆောင်အစ်တစ်ကိုစတင်လှုပ်ဆောင်နေပြီးအကွက်18ကွက်ပါတယ်လို့ဆိုပါတယ်။2012ခုနှစ်မှာအပြီးထူထောင်မှာဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်ကုန်သွယ်ပမာဏဟာ2013-2014ခုနှစ်စည်းရင်းအရအမေရိကန်ဒေါ်လာ3ဘီလီယံကျော်သွားခဲ့ပါတယ်။တရုတ်နိုင်ငံကမြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုဟာ2014ဇွန်လအထိ 14.25 ဘီလီယံဒေါ်လာရှိတယ်လို့ဆိုပါတယ်။အပြည့်အစုံကို chinadaily.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာ concerned over hate speech in social media လူမှုကွန်ရက်မီဒီယာတွေမှာအမုန်းစကားတွေပြန့်နေတဲ့အပေါ်မြန်မာအစိုးရကစိုးရိမ်နေဆိုပြီးစင်ကာပူနိုင်ငံတို့ Channel News Asia online စာမျက်နှာမှာပါတဲ့သတင်းဆောင်မကိုတင်ပြခြင်းပါတယ်။ဒီလိုအမုန်းစကားပြန်ပွားမှုဟာအထူးသဖြင့်လက်ကင်ဖုန်းမှာလူမှုကွန်ရက်မီဒီယာ Facebook ကိုပိုသုံးလာကြတာကြောင့်ဖြစ်ပြီးအခုဆိုရင်နိုင်ငံသားလက်ကင်ဖုန်းကုမ္ပဏီကြီးတွေမြန်မာနိုင်ငံမှာသူတို့ရဲ့ mobile phone တွေကိုအပြန်အစန်ရောင်းချနေကြတာကြောင့်လည်းအမုန်းစကားပြန့်မှုနှုန်းပိုများလာမှာကိုစိုးရိမ်ရတယ်လို့ဆောင်းပါးအစမှာဆိုပါတယ်မြန်မာနိုင်ငံမှာအခုဆိုရင်ကာတာနိုင်ငံက Ooredoo ကုမ္ပဏီနဲ့နော်ဝေနိုင်ငံက Telenor လက်ကင်ဖုန်းကုမ္ပဏီကြီးတွေဟာသတင်းအချက်အလက်တွေကိုမြန်မြန်ဆန်ဆန်နဲ့ဆုံဆုံလင်းလင်းပို့ရအောင်လို့လှုပ်ဆောင်ပေးလာကြပါတယ်။ပြီးခဲ့တဲ့လကမန္တလေးမှာဖြစ်သွားတဲ့ဘာသာရေးဆန်တဲ့အဓိကရုံးဟာ Facebook လူမှုရေးကွန်ရက်ကတဆင့်ပြန့်နှံ့ဖြစ်ပွားခဲ့ပြီးလူနှစ်ဦးသေဆုံးခဲ့ရပါတယ်။ဒီလို Facebook တွေကတဆင့်မမှန်သတင်းတွေဖြန့်ပြီးအပြင်မှာအဓိကရုံးဖြစ်လာတာကိုသတိထားမိကြောင်းပညာရေးဝန်ကြီးဦးရဲ့ထွတ်ကပြောပါတယ်။လူဦးရေတန်း60လောက်ရှိတဲ့မြန်မာနိုင်ငံမှာလောလောဆယ်ဆယ်ရာခိုင်နှုန်းလောက်ကပဲ mobile phone သုံးနေကြပြီး2016ကျရင်တနိုင်ငံလုံးရဲ့80ရာခိုင်နှုန်းက mobile phone သုံးလာနိုင်လိမ့်မယ်လို့မျှော်လင့်ထားကြပါတယ်။အပြည့်အစုံကိုတော့ channelnewsasia.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်။
ဗီအိုရဗိုလ်တူနေမနက်ခင်းအစီအစဉ်လေးကိုဆက်လက်တင်ဆက်နေပါတယ်ခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာရအောင်ပါ။ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာသန်းကအစီအစဉ်ပို့ချမှာဖြစ်ပါတယ
်။ဒီကိမ့်နဲ့တင်ပြမယ့် idiom အသုံးကတော့
Drive me up the wall.
ဖြစ်ပါတယ်စာလုံးပေါင်းက drive drive ကမောင်းနာ me ကကျွန်တော်ကျမ you be up ကအပေါ်ဆိုတော့ drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ် the the wall wall ကနေရာဆိုတော့စကားထုံးရဲ့ဓာတ်ရိုက်ဒီဘေကတော့နေရာပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ်ဒီသုံးဆင်းသက်လာတာကတော့လောင်အိမ်ထဲမှာရောက်နေတဲ့တိရစ္ဆာန်တစ်ကောင်ကိုအပြင်ကစလို့ဖြစ်စေအနောက်ရှက်ဖြစ်အောင်လုပ်လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်အင်းရဲ့နေရာပေါ်ကိုပြည့်တဲ့ရှောင်းတင်းရာကနေဆင်းသက်လာတဲ့အသုံးပဲဖြစ်ပါတယ်။ဒါကြောင့် idiom အသုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနောက်ရှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Grove ပြည်တဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
I don't want to visit my cousin's place. He has 5 kids and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာ။သူ့မှာကလေး9ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I don't want to visit my cousin's place.He has 5 kids and they drive me up the wall.
လူတူဦးကိုစိတ်အနှောက်အယှက်ဖြစ်စေတဲ့ထွက်ပြေးခြင်းစိတ်ပေါက်အောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Drive me up the wall.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American Indian 3 English သင်ခန်းစာကိုဒေါ်လာလတန်းတင်ဆက်ခဲ့တာပဲဖြစ်ပါတယ်။အခုတော့အင်္ဂါနေ့ညကဆွေးနွေးကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နှားဆင်ရပါမယ်။ကိုဇော်ဝင်းလှိုင်ကအစီအစဉ်တင်ဆက်တာပါခင်ဗျာ
။မင်္ဂလာပါခင်ဗျာ။ VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်။ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အလုတ်ဟုသမျှဂုဏ်ရှိစွာဆိုတဲ့ဇကားဟာဘလောက်အထိမှန်ကန်တယ်လဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်။အောက်ခြေအများတကာမလုတ်ခြင်းတဲ့အလုပ်တွေကိုလုပ်နေကြသူတွေအပေါ်ကျန်တဲ့သူတွေရဲ့ဆက်ဆံရေးဘယ်လိုရှိသလဲဆိုတာကိုပါထည့်သွင်းဆွေးနွေးသွားကြဖို့ဖြစ်ပါတယ်။ဒီကနေ့ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေထဲမှာတော့လူခွင့်ရေးပညာပေးအဖွဲ့ဖြစ်တဲ့ Equality မြန်မာကညွှန်ကြားရေးမှူးဦးအောင်မျိုးမင်း My Me Project လို့ခေါ်တဲ့လက်ဖက်ဆိုင်စားတောက်ဆိုင်တွေကကလေးသူငယ်တွေကိုကားနဲ့လိုက်ပြီးတော့အခမဲ့ပညာသင်ကြားပေးနေတဲ့အဖွဲ့ကိုတီထောင်သူကိုတင်မောင်မောင်အေးနဲ့ရန်ကုန်မြို့ကလူမှုအခြေအနေတွေကိုအနီးကလေးလာစောင့်ကြည့်နေတဲ့ကိုဇော်တို့ကိုကျွန်တော်တို့ဖိတ်ခေါ်ထားပါတယ်။နောက်ဒီအိုလီလိုင်းမော်ဒိုင်ရိုက်ပါဝင်မဆွေးနွေးနေတဲ့သူတွေကလည်းကျွန်တော်တို့ VOA Facebook စာမျက်နှာနေပြီးတော့ဝင်ရောက်ဆွေးနွေးထားတာတွေကိုကျွန်တော်တို့ email နဲ့ဆက်သွယ်ပြီးတော့ဆွေးနွေးထားတာတွေလည်းအများကြီးရှိပါတယ်။ဆိုတော့ပထမဆုံးတော့ကျွန်တော် My Me Project လို့ခေါ်တဲ့ဒီကလေးငယ်တွေကိုအခမဲ့ပညာသင်ကြားပေးနေတဲ့ကိုတင်မောင်မောင်အေးကိုကျွန်တော်လီလိုင်းမော်ကိုဖိတ်ခေါ်ခြင်းပါတယ်ခွန်။ကိုတင်မောင်ရှိပါလားခင်ဗျ။ဟုတ
်ကဲ့ရှိပါတယ်က
ွ။ဟုတ်ကဲ့အကိုရေဆိုတော့အကိုတို့ဒီမြန်မာနိုင်ငံထဲကကလေးငယ်တွေပညာသင်ကြားပေးရတဲ့အခြေအနေတွေကိုအရင်ဟိုဟောပေါ်တော့အစလေးအရင်နည်းနည်းအတိုလေးအရင်ပြောပြပါလား
ဟုတ်ကဲ့အာကျွန်တော်တို့စခဲ့တာတော့တစ်နှစ်နေပါလောက်ရှိသွားပါပြီကွနော်မနစ်ကစခဲ့တယ်အဓိကတော့ဒီစတောက်ဆိုင်နဲ့လိုဖဲဆိုင်နေမှာအလုပ်လုပ်နေတဲ့ကလေးသူငယ်တွေပေါ့နော်အချောင်းကိုအာအချောင်းမတက်နိုင်တဲ့ကလေးသူငယ်တွေကိုအဓိကထားပြီးတော့ကျွန်တော်တို့တစ်နှစ်ကိုနှစ်နာရီပေါ့နော်ဒီအချောင်းပြင်ပပညာရေးဆက်နေပေါ့ပညာရေးဆိုပြီးတော့ကျွန်တော်တို့ပေးနေပါတယ်လက်ရှိချိန်မှာတော့ကျွန်တော်တို့လဖဲဆိုင်တုံးဆိုင်နောက်ပြီးတော့ဒီဖုန်းတော်ကြီးအကြောင်းတစ်ကြောင်းနဲ့ပြီးလို့ရှိရင်ပြောရဲပလုံကောက်ဒီကလေးတွေရဲ့အဖွဲ့အားနှစ်ဖွဲ့လောက်နဲ့ကျွန်တော်တို့သူတို့ပေးနေပါတော့เนาะလောလောဆယ်တော့145 150လောက်ရှိပါတယ်ကလေးလူကြီးပေါ့เนาะဒီနေ့ကိုနှစ်နာရီနဲ့ကျွန်တော်တို့အဓိကတော့ဒီဟိုအခြေခံပေါ့เนาะအခြေခံရေးတဲ့ပတ်သက်တွတ်တက်ချက်တက်တာပါတယ်နောက်ပြီးတော့ရှိရင်ဟိုနည်းနည်းအဆင့် level 1မှာရောက်နေတဲ့ကလေးသူငယ်တွေကြောင့်ကျွန်တော်အခြေခံ English စာပြီးတော့ရှင်ဂျူမှုဆက်ဆံရေးပြီးတော့ရှင်ဒီ life skills အဲ့ဒါတွေနဲ့ပေါင်းပြီးတော့အခုနောက်ပြီးတော့ဒီဟို ဘိုးတားနဲ့ကျမရေးကိစ္စတွေလည်းပေါ့နော်ဖြစ်တဲ့ချာရှိရဲ့ဒီစုဆက်ယောဂါတွေ HIV နဲ့ပတ်သက်တဲ့ယောဂါမျိုးတွေကိုလည်းကျွန်တော်တို့ညပေးပြီးတော့လက်ရှိမှာပြသပါမယ
်ဟုတ်ကဲ့ကိုတမောင်ကြီးကျေးဇူးတင်ပါတယ်ခင်ဗျာဆိုတော့ကျွန်တော်ကိုတမောင်ကြီးကိုပထမပြောခိုင်းရတဲ့အကြောင်းရင်းကတော့ဒီလိုပါကျွန်တော်တို့မြန်မာနိုင်ငံမှာဆိုလို့ရှိရင်ជីသူကိုရိုသေရွယ်သူကိုလေးစားငယ်သူကိုတနာဆိုတဲ့ဆိုစကားဒီမြန်မာရင်ကျေမှုအခြေခံအချက်တွေရှိထားတဲ့ကြားတွေကပဲကျွန်တော်တို့မြန်မာပြည်မှာခဏထိကြုံတွေ့နေရသေးတာကဒီစားတောက်ဆိုင်တို့လဖိတ်ဆိုင်တို့တခြားဒီဟောပေါ့နော်ဒီကုန်မရှိတဲ့အလုပ်တွေလို့ယူဆကြတဲ့အလုပ်တွေမှာလုပ်နေကြတဲ့ကလေးငယ်တွေကိုလူတိုင်းကမဟုတ်ပေမဲ့လူတချို့ကနှိမ်ချဆက်ဆံတာတွေဟာရှိနေသေးတယ်။ဒါတွေကိုတွေ့နေရသေးတဲ့အတွက်ကျွန်တော်တို့ဒီကိစ္စကိုဆွေးနွေးဖို့လည်းဖြစ်လာတာဖြစ်ပါတယ်။ဆိုတော့အခုဒီကလေးငယ်တွေကိုကိုတမောင်အေးတို့လိုဒီဟောပေါ့ပညာသင်ပေးခြင်းအပြင်သူတို့ရဲ့ဘဝကိုမြင့်တင်ပေးခြင်းအပြင်ဒါတနည်းတစ်ပုံသူတို့ရဲ့သူတို့လူတန်းစစ်တဘောကမနေနိုင်တော့မှသူတို့ရဲ့လက်ရှိအနေထားတဲ့တဆင့်ထပ်ပြီးတော့မြင့်တက်လာမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ဆိုတော့ဒီနေရာတွေမှာတဆက်တဲ့ကျွန်တော်လေးလိုက်ပေါ်ဖိတ်ခေါ်ချင်တာကဒီလူခွင့်ရေးပညာပေးလုပ်ငန်းတွေကိုမြန်မာနိုင်ငံတဝမ်းလှိုက်လံပြီးတော့လှုပ်ဆောင်ပေးနေတဲ့ equality မြန်မာညွန်ကြားမှုကွာမျိုးမင်းကိုလည်းဖိတ်ခေါ်ချင်ပါတယ်ဆိုတော့အခုလိုမျိုးပညာပေးလုပ်ငန်းတွေလှုပ်တာဟာဘလောက်ထိများအရေးပါပါသလဲဒီလူဒီလူတစ်ဖက်သားကိုနှိမ်ချဆက်ဆံတာလူခွင့်ရေးရှုထောင့်ကရောဘလို့ဟိုမာရွင်းနဲ့ပုံတံပေါ်ပေါက်နေပါသလဲကွာမျိုးမင်းအမြင်လေးတွေကိုကျွန်တော်တို့အရင်ပြောပြပါအောင်
ဟုတ်ကဲ့ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အလုပ်ခုသမားကုန်ရှိစွာဆိုတဲ့ကောင်းစဉ်ကအလုပ်လုပ်တဲ့သူတွေကိုသူတို့နဲ့ပတ်သက်တဲ့အလုပ်တွေမှာကျွန်တော်တို့ကသူ့ရဲ့လှုပ်ဆောင်တဲ့လုပ်ငန်းကိုတံမိုးထားတယ်။ဒါပေမဲ့အဲ့ဒီအလုပ်လုပ်တဲ့ပုံမှာလုပ်ငန်းပုံမှာမူတည်ပြီးတော့ခွဲခြားခြင်းနှိမ့်ချခြင်းမရှိရအောင်ဆိုတဲ့အတိတ်ပဲဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့တိုင်းပြည်မှာကတော့ခုနလိုမျိုးအလုပ်လုပ်နေတဲ့သူတွေမှာအဖြစ်အပျက်ဒီလိုမျိုးကလေးငယ်တွေပေါ့နော်ကျွန်တော်လက်ဖက်ရည်ဆိုင်မှာအလုပ်လုပ်တဲ့ကလေးငယ်တွေရှိပါတယ်။အဲ့ဒီကလေးငယ်တွေပုံမှာအလုပ်ပိုင်ရှင်တွေကသူတို့ပေါ်မှာခွဲခြားဖိနှိပ်မှုတွေဖြစ်တယ်။အဲ့လိုမျိုးဖြစ်ရခြင်းအကြောင်းရင်းကိုကျွန်တော်ကြည့်မယ်ဆိုလို့ရှိရင်ဒီကလေးတွေကိုခိုင်းလို့ရတယ်ဆိုတဲ့စိတ်ဓာတ်မျိုးနဲ့သူတို့ဘက်ကနေမြင်ပြီးတော့ဒါတွေကိုသူတို့ဒီလိုမျိုးအစွဲမျိုးနဲ့သူတို့လှုပ်ဆောင်တာရှိတယ်။နောက်တစ်ခါကျွန်တော်တို့ဒီကလေးတွေကတခြားသောနည်းလမ်းမရှိတဲ့အတွက်ဒီလိုငန်းမျိုးလှုပ်လာတယ်။တခြားအလုပ်လုပ်ဖို့အတွက်သူတို့မှာအခွင့်အလမ်းရမ်းနေတယ်။အဲ့တော့အလုပ်ပိုင်ရှင်တွေကဒါနဲ့ပတ်သက်ပြီးတော့သူတို့ရဲ့အာဏာတွေအားလုံးကိုချုပ်ကင်ပြီးတော့ဒီကလေးတွေပေါ်မှာအနိုင်ကျင့်လှုပ်ဆောင်မှုဖြစ်လာတယ်။အဲ့တော့အလုတ်လုတ်တဲ့အပေါ်မှာဂုံယူခြင်းမဟုတ်ဘဲနဲ့ခုနလိုနှိမ့်ချတယ်ကိုကိုကာကွယ်မှုနည်းတဲ့ကလေးတွေပေါ်မှာပတ်သက်ပြီးတော့သူတို့အနေနဲ့အနိုင်ကျင့်မှုတွေဖြစ်တယ်ကျွန်တော်တကယ်တော့မဖြစ်သင့်ပါဘူးဘာဖြစ်လဲဆိုတော့အလုတ်ရဲ့တန်မိုးရတန်ရတန်ကြီးပြေးဖို့လိုအပ်တယ်ဘလို့အလုတ်ပဲဖြစ်ဖြစ်အဲ့ဒီအလုတ်ပေါ်မှာတန်မိုးထားပြီးတော့ခွဲခြားမှုမရှိရဘူးအဲ့တော့ဒီလိုမျိုးပုံစံရှိခြင်းကတော့လူတယောက်ရဲ့ဂုံသိက္ခာရဲ့သူလုတ်တဲ့အလုတ်ရဲ့တန်မိုးကိုနားမလည်မှုကကျွန်တော်ခုနအစွဲတွေကြောင့်အများကြီးဖြစ်လာတယ်။ဒါမျိုးမဖြစ်တဲ့နဲ့ပြင်အဲ့လိုအစွဲတွေပျောက်ဖို့အတွက်လူကိုလူချင်းနှိမ့်ချခြင်းကိန်းဝေးကြပါစေဆိုတဲ့ပုံစံမျိုးဖြစ်လာဖို့အတွက်ပညာပေးမှုကဏ္ဍတွေကအများကြီးလိုအပ်နေပါတယ
်။ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်။ဆိုတော့ဒီလက်ဖက်ဆိုင်ပန်ရှင်တွေဆိုတာလည်းဒီကလေးတွေကိုခိုင်းနေဆိုတာလည်းသူတို့အတွက်ဒီကလေးတွေမရှိလို့ရှင်ဒီလက်ဖက်ဆိုင်ကြီး run ဖို့ဒီဒါကြီးလက်ပတ်ဖို့ဆိုတာတော်တော်ခက်ခဲရှိမှာပဲဆိုတော့ဒီကလေးတွေကလည်းသူတို့အကျိုးပြုတယ်ဆိုတော့သူတို့မြင်နိုင်ရင်တော့ကောင်းတာပေါ့နော်။ဆိုတော့လဖေးဒါဆိုင်ကဟိုဝန်ထမ်းကလေးငယ်တွေတင်မဟုတ်ပါဘူးစိုက်ကားသမားပဲဖြစ်ဖြစ်ကားစပယ်ယာပဲဖြစ်ဖြစ်ပေါ့နော်အမျိုးမျိုးဒီလိုပဲနှင်းချဆက်ဆံခံရတာတွေတော့ရှိတာပေါ့ဆိုတော့အခုကျွန်တော်လေလိုင်းမော်ကိုဒီရန်ကုန်မြို့ကကိုဇော်ကိုဖိတ်ခေါ်ကြပါတယ်ခင်ဗျကိုဇော်ရှိပါလားခင်ဗျရှိပါခင
်ဗျ
ဟုတ်ကဲ့ကိုဇော်အမြင်ရောဗျာအခုဒီဟိုပေါ့ဖြစ်နေကြတဲ့ဒီဟိုစိုးစိုးဝါးဝါးကြီးမဟုတ်တော့မှကျွန်တော်တို့လူမှုအတိုင်းဝိုင်းမှာဒီဆိုရှယ်စတစ်ဂမာလိုမျိုးပေါ့နော်ဒီမြန်မာလူထုမြမရင်ကျင်းမှုနဲ့မကန့်ညီတဲ့ဒီပြုတ်မှုဆက်ဆံပုံတွေဖြစ်နေတဲ့အပေါ်ကိုစောဘလို့မြင်မိတော့
ဟုတ်ကဲ့ခင်ဗျာအခုနာကရှိကဆရာကြီးပြောသွားသလိုပါပဲကျွန်တော်တို့မြမအတိုင်းဝိုင်းမှာကတော့ဒီခုနလိုတစ်ဖက်ကကလေးတွေအစရှိနေပေါ့လေကလေးအလုံသမားတွေနဲ့ပတ်သက်ပြီးတော့ခုနကပြောသလိုစိုင်းပိုင်းရှင်တွေလုပ်ငန်းရှင်တွေကခွဲခြားဆက်ဆံမှုတွေမကဘဲနဲ့အဲ့ဒီစိုင်းကိုလာတဲ့စားသုံးသူတွေခွဲခြားဆက်ဆံနှိမ့်ချဆက်ဆံမှုပေါ့နော်တနည်းအားဖြင့်အနိုင်ကျင့်ဆက်ဆံမှုတွေကလည်းတော်တော်များများတွေ့နေရပါတယ်ခင်ဗျာကျင်းရဆိုတကယ်တော့ဒီကိစ္စကကျွန်တော်တို့ဟိုနိုင်ငံရေးပြဿနာအခြေခံဖြစ်နေတယ်ခင်ဗျာအထူးသဖြင့်ကျွန်တော်တို့ဒီကဟိုမှာပေါ့ဗျာဒီအရွယ်မရောက်သေးတဲ့ကလေးတွေအလိုလိုခွင့်ရှိသလားမရှိသလားဆိုတာကစပြောရမယ်ထင်ပါတယ်ဟိုဘုရောဒါလည်းတစ်ပိုင်းပေါ့လေလက်တွေ့မှာတော့ကျွန်တော်တို့ဆိုင်နေမှာရှုံနေရတယ်ဟလာဟိုဒုက္ခခံနေရတယ်နောက်ပြီးတော့ဟလာအသက်မပြည့်သေးတဲ့ကလေးတွေကိုနောက်ဆုံးဆက်တဲ့အထဲအထိရောက်သွားတာမျိုးတွေရှိတယ်ဒီဥစ္စာတွေကလည်းတကယ်တမ်းပြန်ကြည့်မယ်ဆိုလို့ရှိရင်ခုနကကိုမျိုးမျိုးပြောခဲ့သလိုပဲဒီခြေတွေကမရှိတဲ့အဆုံးတချို့လဲဟိုစစ်တပ်တွေအမှတ်သူငင်းခါရမှုပဲနဲ့ဟိုတကယ်ဝင်သွားတာလीသူတို့နေရစားစရာအခက်ခဲမ ရှိဘွားပြဿနာပေါ်လာလေတဖိဆိုင်နေမှာလည်းဒီလိုပဲခင်ဗျာအခုဆိုရန်ကုန်မြို့မှာတအားတွေ့နေရလေအဲဒါမဲ့ခုနကဟိုကိုတမောင်ကြီးတို့လူကူညီဆောင်ရွက်ပေးတဲ့လူမျိုးလားဥောင်မျိုးမင်းတို့လူမျိုးဟိုပညာလူခွင့်နဲ့ပတ်သက်ပြီးတော့ပညာပြီးဝါဒဆိုင်မှုမျိုးတွေညာလာတယ်ဆိုလို့ရှိရင်တော့အဲဒီကိစ္စတွေကိုအတော်အသင့်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒီနေရာမှာအခုပြောနေကြတာတော့ကလေးငယ်တွေတခြားဒီဟောပေါ့နော်ဒီလုံလုံနေတဲ့သူတွေကိုနင်းချဆက်ဆံတာပေါ့ဒီနေရာမှာတစ်ဆက်တည်းမှာပဲဒီဟိုနိုင်ကူညီမှုအသင်းကိုလှုပ်ဆောင်နေကြတဲ့ဥကျော်သူတို့လိုမျိုးဒီဟိုလူတွေမကြိုက်နှစ်တဲ့အလုပ်တွေကိုလုပ်နေကြတဲ့သူတွေလည်းရှိပါတယ်သူတို့ရဲ့လူမှုရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတာဆိုတော့သူတို့ရဲ့အမြင်တွေကဘလို့ရှိတယ်လဲဆိုတာကိုလည်းကျွန်တော်စောစောပိုင်းကဥကျော်သူသူကိုယ်တိုင်မပါဝင်နိုင်တဲ့အတွက်လေလံရနေပြီးဓာတ်ရိုက်မပါနိုင်တဲ့အတွက်သူအတန်းနဲ့ဝင်ရောက်ဆွေးနွေးပြထားတာကိုလည်းနားထောင်ကြည့်ကြအောင်ပ
ါလုံးစုသမားဂုံရှိစဆိုတဲ့စကားတော့ဒါဒီစကားပုံတော့ကျွန်တော်တေးသေးမှန်ကန်တယ်လို့တော့ကျွန်တော်တော့မထင်ဘာကြောင့်အလုပ်တိုင်းကဂုံရှိတာမဟုတ်ဘူးဥပမာမူရစီပါရောင်းဝယ်တဲ့သူတို့ဒီဒူးဆိုင်မှုကျူးလွန်တဲ့သူတွေစီပါရေးတောင်းကျမ်းတဲ့သူတွေဒီအလုပ်တရားဂုံမရှိပါဘူးဒါဂုံတောင်းနေပါပြီဥပမာကြောဒီအများအကျိုးရွက်တယ်ဘူးတဲ့လုပ်ငန်းတွေဆိုရင်ကိုယ်လည်းရွက်တယ်ဘူးတဲ့လူတွေလည်းဒါပီတိဖြစ်ရတယ်အများအကျိုးတဲ့အကျိုးရှိရအဲ့ဒါဆိုရင်ဒါဂုံလို့သတ်မှတ်လို့ရတာပေါ့ဥပမာစပွဲတိုးလုပ်တဲ့ကလေးတွေရှိတယ်စိုက်ကားငင်းပေးရတဲ့စိုက်ကားဆရာတွေရှိတယ်ဒါတွေရတယ်သူ့ဘဝယက်တိမှုတဲ့သူရရအလုပ်ကိုသူနိုင်နေတဲ့အလုပ်ကိုသူလုပ်ကြတာအဲ့ဒါမျိုးကတော့ဒါဂုံလို့ခေါ်မှာပေါ့
ကိုကျော်သူတို့နိုင်ကူညီမှုအသင်းရှုထောင့်ကောဗျာအခုလိုဒီအလုပ်ဟူသမျှဂုဏ်ရှိစွာဆိုတဲ့အပေါ်မှာလူတို့ရဲ့တုံ့ပြန်မှုဒီနိုင်ကူညီမှုအသင်းရဲ့လှုပ်ဆောင်မှုတွေအပေါ်လူတို့ရဲ့တုံ့ပြန်မှုကိုကျော်သူထစ်တွေ့မြင်တွေ့ရတဲ့အခြေအနေတွေနဲ့ဒီအလုပ်ဟူသမျှဂုဏ်ရှိစွာဆိုတဲ့ဆောင်ပုံးနဲ့ဘလောက်များတဟဇာတာဖြစ်နေပြီလဲနည်းနည်းပြောင်းလဲမှုရှိလာသလားဘလို့မြင်မိပါလဲဗျာ
ကျွန်တော်တို့အနေနဲ့ကတော့ဒါပရိသတ်သမားတယောက်အနေနဲ့ဒီဂုဏ်လေးပါလေဆိုတာကျွန်တော်တို့ကတော့မမျှော်လင့်ဘူးကျော်လာပီတီတွေပဲကျော်လာစားတယ်ပီတီကကျော်လို့ကူညီပေးလိုက်တဲ့ဒုက္ခတွေဒီဒီနိုင်ရှင်တွေသူတို့စိတ်ချမ်းသာပါတယ်ဒီစိတ်ချမ်းသာမှုလေးကိုပဲဒါကျော်လို့ချီနက်ဒီချီနက်တဲ့ပီတီတွေပဲကျော်လို့ဟိုအဓိကထားတယ်ဂုံတွေကျော်လို့စုတွေပါလေထားအောင်ကျော်လို့မက်လို့လုတာမဟုတ်ဘူးပေါ့လေအဲ့ဒါလေးတော့ကွာတယ်ဒီဂုံဆိုတာနဲ့ကျော်လို့ပရိသတ်သမားတွေနဲ့တော့သိမအဆက်ဘူးပေါ့လေ
ဟုတ်ကဲ့ဆိုလူတို့ရဲ့အမြင်ကရောဒီပေါ်တုံ့ပြန်မှုရောဗျာအခုအရင်တုန်းကနဲ့ဆိုင်ရင်တော့တဖြည်းဖြည်းပြောင်းလဲလာတယ်လို့တော့ကျွန်တော်တို့ဟိုသတိထားမိတယ်ပေါ့နော်တဘောကအခုကျသူတို့ကအစားဥဆောင်ပြီးလုပ်နေတယ်ဒီအလောင်းတွေကိုကင်နေတဘောကလူတွေမထိတွေ့မကင်ညင်းတဲ့ဥစ္စာတွေကိုကဥဆောင်ပြီးလုပ်ပြတယ်နောက်နောက်ပိုင်းမှာလည်းတဖြည်းဖြည်းဟိုပေါ့လူတို့ကြားမှာလူတိများတဲ့ပုံကိုယ်တွေဟိုပါဝင်လာတယ်ပေါ့နော်ဆိုတော့အဲ့ဒီပုံမှာလူတို့ကမြင်ရတော့တဘောသားများသူတို့ရဲ့အမြင်များတဖြည်းဖြည်းပြောင်းလဲလာတာရှိသလားဘယ်လိုများမြင်မိလဲ
ကျွန်တော်တို့အဖြစ်ပြီးတော့ပေါ့လေကျွန်တော်တို့ဒါကရန်ရုပ်ရှင်မင်းသားဆိုရုပ်ရှင်မင်းသားကနေဒီလုတ်တယ်လုတ်တယ်ဆိုတော့အားကြပြီးလိုက်လုတ်တဲ့သူတွေများလာတယ်ပေါ့လေဒါပြည်သူလူထုတွေအောင်အမှုပညာရှင်တွေတဲ့အောင်ဒီလိုပါလာဒီဟာတော့အလားအလာကောင်းတယ်ဟိုဘယ်လုပ်ငန်းမဆိုဝေဖန်မှုကတော့ရှိမှာပဲဒါပေမဲ့ကျွန်တော်ဝေဖန်မှုကိုကျွန်တော်ကဂရုမစိုက်ဘူးကိုယ်ရဲ့လုပ်ငန်းကိုပဲမျက်ချိမတက်ဖြစ်အောင်ကျွန်တော်ကလုပ်ပေးနေဒါပေမဲ့ဒီလိုပရိသတ်လုပ်ငန်းတွေဒီလိုမြန်မာပြည်အနှံ့မှာပွားများလာတာတော့အင်မတန်ကောင်းတယ်သို့တော့ဟိုကိုယ်တွေလှုပ်တာပရိသတ်စိတ်ဓာတ်နဲ့လှုပ်တာလားကိုယ်နာမည်ကြီးကျင်လို့လှုပ်တာလားဒါတွေကိုကိုယ့်ဘာကိုပြန်သုံးသပ်မယ်တချို့ကတော့အတ္တတွေကိုယ်အတ္တအတွက်ကိုယ်လှုပ်တာတွေရှိတယ
်ဟုတ်ကဲ့ဒါကတော့နိုင်ကူညီမှုအသင်းကိုတီထောင်သူဦးကျော်သူဝင်ရောက်ဆွေးနွေးပေးသွားတာဖြစ်ပါတယ်ဆိုတော့ကျွန်တော်ဒီကိုအောင်မျိုးမျိုးအရင်မေးချင်ပါဒီမေးခွန်းတစ်ခုတည်းပဲကျွန်တော်တယောက်တစ်လက်စီဖြေကြတာပေါ့လေပညာပေးလုပ်ငန်းတွေအခုလုပ်နေတာဟာဟိုပေါ့မြန်မာပြည်ပြောင်းလဲလာပြီးတဲ့နောက်ပိုင်းမှာပေါ့နော်ကာလကတော့တိတ်မကြသေးဘူးပေါ့ဒါပေမဲ့ဘလောက်ထိများထင်သာမြင်သာရှိလာပါပြီလဲဗျလူထုကြားထဲမှာလူခွင့်ရေးကိစ္စပဲဖြစ်ဖြစ်ဒီလိုမျိုးလူမှုကိစ္စတွေနဲ့ဆိုင်တဲ့ကိစ္စမှာပဲဖြစ်ဖြစ်ပေါ့နော်ကွန်မြူမင့်အရင်ခတ်တူလေးပြောပါလား
ပထမအဦးဆုံးပညာပေးမှုလုပ်ငန်းတွေကတော့အရင်ကတည်းကကျွန်တော်တို့နည်းနည်းပိုလုပ်နိုင်တဲ့သဘောမျိုးရှိလာပါတယ်ဒါကတော့အစိုးရဘက်ကနေဒီကိစ္စတွေကိုခွင့်ပြုတဲ့သဘောမျိုးပြင်ခုနလိုကိုကျော်သူတို့လိုအမှုပညာရှင်တွေတခြားထင်ရှားတဲ့သူတွေကဒီကိစ္စတွေကိုရှေ့ကနေနမူနာလုပ်ပြတာကြောင့်မို့လို့ကျွန်တော်တို့လူတွေရဲ့တချို့အမြင်ပြောင်းလဲလာတာတော့ရှိပါတယ်ဒါပေမဲ့ကျွန်တော်တို့ဒီမှာအရေးဆွဲနေတာဗျဥပမာအိန္ဒိယဆိုလို့ရှိရင်ကျွန်တော်ဒါလစ်လို့ခေါ်တဲ့လူမျိုးတွေကဘလို့မှလူကြတယ်မသွင်းဘူးအစိုးရကဘလောက်ပဲဥပဒေထုတ်သူတို့ကိုလူမှုအတိုင်းဝိုင်းကလက်မခံတဲ့အရာမျိုးရှိတယ်ကျွန်တော်တို့မြန်မာနိုင်ငံမှာတော့အဲ့ဒီခုနဒါလစ်လို့ခေါ်တဲ့အောက်ခြေဘယ်သူမှမထိမကင်တွေ့ရဘူးဆိုတဲ့ဆက်စနစ်မရှိပေမဲ့အောက်တန်းစားဆိုတဲ့စိတ်သက်တွေကသတ်မှတ်ထားတဲ့အချက်တွေရှိနေတယ် တချို့လူတွေကဒါအောက်တန်းသားလူတွေဖြစ်တယ်အောက်တန်းသားအလုပ်တွေလုပ်တယ်ရှိတယ်ဆိုရဲအဆွဲကကျွန်တော်တို့ဒီမှာအရန်ကိုအခုချိန်ထိရှိနေကြတော့မယ်ဥပမာအမိုက်ကောက်တဲ့ကိစ္စဆိုအောက်တန်းသားလုပ်တာမသားဒီအလောင်းတွေကင်တာဆိုတာကတော့ရုံညံ့နေမင်္ဂလာမရှိတဲ့အလုပ်လုပ်တာဒါတွေကြောင့်ဒီလိုမျိုးအလုပ်တွေမလုပ်သင့်ဘူးဆိုတဲ့အဆွဲကတော့ကျွန်တော်တို့ရဲ့ဟိုဘယ်လိုပြောမလဲပွင့်လင်းမှုမရှိတဲ့အဆွဲတွေကြောင့်လားဒါတွေကိုအဆွဲလို့ယူဆပြီးလက်ခံထားတဲ့ CEO ဆွဲပုံစံတွေကြောင့်လားမသိဘူးအဲ့ဒါအချက်တွေကတော့ကျွန်တော်ဒီမှာရှိနေတော့မယ်အဲ့တော့ဒီလိုမျိုးအဆွဲပြောက်ဖို့ကအစိုးရတွေဘယ်လောက်ထိပဲမူဝါဒပြောင်းနေတယ်ဆိုအောင်တော့ပညာပေးတဲ့သူတွေကဘယ်လောက်ထိပဲကြိုးစားတယ်ဆိုအောင်တော့တချို့သောအဆွဲတွေကပပြက်ဖို့ခက်ခဲနေတဲ့အခြေအနေရှိနေတော့မယ်အများကြီးကျွန်တော်တို့ဒီဟာနဲ့ပတ်သက်တဲ့အဆွဲတွေပြောက်အောင်ကျင်းဆိုင်နေရတော့မှာပဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်ခုအဲ့ဒီမေကွန်ကိုပဲကိုတင်မမောင်အေးကိုဖြေချပေးစေလို့ပါတယ်ခင်ဗျာပညာပေးလုပ်ငန်းတွေကိုတင်မောင်အေးတို့လှုပ်လာဆိုခုဆိုတနှစ်လောက်တနှစ်ကျော်ကျော်လောက်ရှိလိုက်ပါတော့ကလေးငယ်တွေကြားထဲမှာရောတိုးတက်မှုရှိတာကိုမြင်သာလာပြီလားခင်ဗျာဘယ်လိုရှိသလဲ
ဟုတ်ကဲ့အာဒီတက်တမာကြီးရဗျာဟိုအချီးကြီးဗျာအချီးဆိုတော့တနင်္ဂနွေတိုက်တန်လည်းပြန်ကြည့်လိုက်မယ်ဆိုလို့ရှိရင်ဒီဟိုပြောပြောလဲပေါင်းဆောင်ပေါ့အစိုးရကောကျွန်တော်တို့ဒီ NGO တွေရောခုနပညာပေးတဲ့ဖွဲ့စည်းတွေအကုန်လုံးစုပေါင်းပြီးတော့ဟိုတည်တည်ချာချာတိုင်းနိုင်ငံပြည်နဲ့ဖြည့်ရှင်အကန့်တေးရှင်းမှရမယ်မယ်တက်တော့ပေါ့နော်အဲ့တော့ကျွန်တော်တို့အခုတမိုင်လုပ်နေရဆိုတာကလည်းဒီဟိုပြောပြောလဲဟိုတကယ်တမ်းဒီတမိုင်ကတော့တိုက်တာနဲ့ဆိုင်ဆိုင်မရှင်ဘာမှမရှိသေးဘူးပေါ့နော်ဒီဟိုရေတစ်သက်လောက်ပဲကျတယ်ပေါ့လားမရှိတော့ပေါ့နော်ဒါပေမဲ့တစ်ချိန်တည်းမှာလည်းကျွန်တော်တို့ကဟိုဘယ်လိုပြောလဲနားလည်ဖို့လိုတာကအကုန်လုံးပေါ့နော်ပညာပေးတဲ့ဘက်ကပဲကြီးကြီးဟိုကျောတဲ့ဟာတွေထောက်ပံ့တဲ့ဘက်ကပဲကြီးကြီးပရိုက်တလုပ်တဲ့လူတွေဘက်ကပဲကြီးကြီးဒီဘယ်လိုပြောလဲအာချွေကလူသားစားပေါ့နော်ခုနပြောလို့ကြီးကြီးအောက်ကိုအောက်ဒီလူဖွဲ့စီမှာအောက်ဆုံးမှာရောက်နေတဲ့အာဒီလိုဒီအလုပ်ကိုင်လှုပ်နေလူသားစားကိုသူတို့ဒီဘဝတွေကိုဘလို့ရောက်လာကြတယ်ဆိုတဲ့ဟာတွေပေါ့နော်ဒီ root causes တွေကိုကျွန်တော်တို့အနေနဲ့နားလည်ဖို့လိုမယ်ဒီကက
ကျွန်တော်အခုလေလိုင်းပေါ်မှာဆွေးနွေးဖို့စောင့်နေသေးတယ်သရရှင်တယောက်ကိုဖိတ်ခေါ်ချင်ပါတယ်အချိန်လည်းသိမရှိတော့လို့ကျွန်တော်30စက္ကန့်လောက်ပဲအချိန်ရမယ်ထင်ပါတယ်ကိုနေမျိုးကျော်ဝင်ဆွေးနွေးပါခင်ဗျာဆွေးနွေးချင်တာလေးခတ်တူလေးပဲ
ဟုတ်ကဲ့ဗျအဲဒီကကျွန်တော်ရှေ့မှာကပြောထားတဲ့သူတွေပြောတဲ့အထက်မှာလည်းကျွန်တော်အလုံးနီးနီးကိုလက်ခံပါတယ်တိုးတော်လည်းပဲကြံနေတဲ့အချက်တစ်ခုကတော့အဲကျွန်တော်တို့နိုင်ငံမှာဒီလိုကလေးတငယ်တွေအပါဝင်ဆင်းရဲမွတ်တည်တဲ့တွေဟာလုပ်ငန်းရှင်တွေရဲ့အောက်မှာဒီလိုမျိုးအပြိမိတ်ခံရတာတွေလူအဖွဲ့အစည်းကသူတို့ကိုမလေးမကန့်တူတဲ့အရာတွေကိုအကြောင်းကြည့်မယ်ဆိုရင်အခြေခံအချက်နှစ်ချက်ရှိပါလေကအဲ့ဒါပါလဲဆိုနံပါတ်1ကကျွန်တော်တို့အဲနိုင်ငံဟာအာဏာရှင်တွေအောက်မှာအချိန်ကြာကြီးနေကြတဲ့အတွက်ပညာလူအဖွဲ့အစည်းနဲ့ကျင်းကွာနေတယ်ဒါနံပါတ်1ချက်အဲနောက်တစ်ချက်ကတော့ကျွန်တော်တို့အဲဒီလိုမျိုးဖြစ်ရတဲ့အကြောင်းရင်းတွေဟာဆင်းရဲမွတ်တည်မှုကိုအကြောင်းပြုတယ်ဒါကြောင့်မိဘတွေကလည်းကိုယ့်ရဲ့သားသမီးလေးတွေတို့ဒီမို့ရင်ကလေးတွေကအိမ်ကထွက်ပြီးလို့ပဲဖြစ်ဖြစ်အဲဒီလိုစားတော့ဆိုင်တွေတခြားသောလုပ်ငန်းတွေမှာကလေးတွေဝင်လုပ်ရတဲ့အခါမှာလုပ်ငန်းရှင်တွေကလည်းသူတို့ဘက်ကနေဒီကလေးတွေကိုကာကွယ်စောင့်ရှောက်နိုင်မယ်เนาะအဲ့ကလေးတွေရဲ့အခွင့်အရေးတွေကိုဒီလိုပြရမယ်ဆိုတော့အပိုင်းမှမရှိဘူးဒီလိုပဲအစိုးရကလည်းအဲဒီလိုလုပ်ငန်းရှင်တွေဟာဘယ်လိုလုပ်ငန်းမှမစိုးကိုယ့်ရဲ့လုပ်ငန်းမှာရောက်လာတဲ့ကလေးတွေအပေါ်မှာဒီလိုဥပဒေတွေနဲ့အညီအခွင့်အရေးတွေရှိပါတယ်ဆိုတော့ဥပဒေပြဋ္ဌာန်းမှုတွေမရှိဘူးဆိုတဲ့အချက်ကအဓိကကျပါလေ
ခင်ဗျဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့အချင်းရလဲဒီနေ့ဒီလောက်ပဲရတာမလို့ဝင်ရောက်ဆွေးနွေးပေးကြတဲ့ကိုအောင်မျိုးမင်းကိုတမမောင်အေးကိုဇော်နဲ့ဦးနေမျိုးကိုနေမျိုးကျော်တို့အများကြီးကျေးဇူးတင်ပါတယ်ဒီကိစ္စကဒါလူမှုရေးပြဿနာတစ်ခုအနေနဲ့ကျွန်တော်တို့ရေရှည်ကင်တွယ်ဖြည့်ရှင်းဖို့လိုအပ်မယ်ဆိုတာကတော့သိတာထင်ရှားနေပါတယ်ခင်ဗျာကျေးဇူးတင်ပါတယ
်ကိုဇော်ဝင်းလိုင်းတင်ဆက်သွားတဲ့အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပါVOA American တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်မော်ရိုကိုနိုင်ငံဟာမြောက်အာဖရိကတိုက်အတွင်းမှာရှိတဲ့အမေရိကန်ပြည်ထောင်စုရဲ့အရင်နှစ်ဆုံးမဟာမိတ်နိုင်ငံတစ်ခုဖြစ်ပြီးဆဟာရနဲ့မြောက်အာဖရိကဒေသအတွင်းကဖောက်ပြန်ရေးသမားလို့ယူဆတဲ့အစိုးရတွေကိုဖြုတ်ချနိုင်ဖို့အကြမ်းဖက်လုပ်ငန်းတွေလှုပ်ဆောင်နေတဲ့အတွက်အမေရိကန်ပြည်ထောင်စုကနိုင်ငံတကာအကြမ်းဖက်အဖွဲ့လို့သတ်မှတ်ထားတဲ့အယ်ခေရာနဲ့ဆက်နွယ်မှုရှိတဲ့ Islamist Maghreb အဖွဲ့ကပြစ်မှတ်ထားတိုက်ခိုက်ခံရတဲ့နိုင်ငံလေးဖြစ်ပါတယ်။ဒါကြောင့်လဲအမေရိကန်ပြည်ထောင်စုနဲ့မော်ရိုကိုနိုင်ငံတို့အကြားသုံးပွင့်ဆိုင်အရက်ဖက်လုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်မဲ့အခြေခံမူပေါင်းတွေဩဂုတ်လ9ရက်နေ့မှာလက်မှတ်ထိုးလိုက်ကြတာဖြစ်ပါတယ်။ဒီသဘောတူညီချက်ရဲ့အဓိကရည်ရွယ်ချက်ဟာပြည်ပကစီမံခန့်ခွဲနည်းနေဆလုံးကြုံရေးအကြံဖက်မှုစုံစမ်းရေးတခြားဒေသတွင်းနိုင်ငံတွေနဲ့အသိပညာဖလှယ်ခြင်းစတဲ့အကြံဖက်မှုတက်ဖြတ်ရေးလုပ်ငန်းတွေမှာအတွေ့အကြုံတွေအပြန်အလှန်ဖလှယ်ကြဖို့အတွက်ရည်ရွယ်လှုံ့ဆော်ခြင်းလည်းဖြစ်ပါတယ်မ မေရိကန်ပြည်ထောင်စုရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဆိုင်ရာမဟာဗျူဟာတွေထိရောက်မှုရှိမရှိအမေရိကန်အစိုးရကပြန်လည်ဆန့်စစ်နေတဲ့အချိန်မှာဒီအပြန်အလှန်နားလည်မှုစာကြုံလွှာကိုလက်မှတ်ထိုးခဲ့ခြင်းဖြစ်တဲ့အတွေ့အချိန်အဖြစ်လဲတင့်တင့်လျောက်ပတ်လာပါတယ်လို့အမေရိကန်ပြည်ထောင်စုအကြမ်းဖက်မှုတိုက်ဖျက်ရေးပူးပေါင်းဆောင်ရွက်ရေးဆိုင်ရာတာမတ်ကြီးတီနာခိုင်ဒါနောက်ကပြောပါတယ်မော်ရိုကိုနိုင်ငံအနေနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းတွေကိုသူတိုင်းပြည်အတွင်းသာမကပဲတခြားဒေသတွင်းနိုင်ငံတွေမှာပါရေရှည်ဆောင်ရွက်လိုကြောင်းပြသခဲ့ပါတယ်အထူးသဖြင့်တော့မော်ရိုကိုနိုင်ငံအနေနဲ့လက်ရှိအချိန်မှာကျွမ်းကျင်ပိုင်နိုင်နေပြီဖြစ်တဲ့ပဋိပက္ခစီမံခန့်ခွဲနည်းစုံစမ်းစစ်ဆေးမှုနေစလုံခြုံရေးစတဲ့ကဏ္ဍတွေကိုရေရှည်တည်ငြိမ်အေးချမ်းမှုရှိရေးအတွက်ဒေသတွင်းနဲ့အိန္ဒိယနိုင်ငံတွေကိုမျှဝေပေးနိုင်တဲ့အနေအထားမှာရှိနေပြီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဘက်ကလည်းမော်ရိုကိုနိုင်ငံကအကြမ်းဖက်မှုတိုက်ဖျက်ရေးဆိုင်ရာကျွမ်းကျင်သူတွေကိုတင်ဒန်းပို့ချပေးတာနောက်အဲ့ဒီကျွမ်းကျင်သူတွေကတခါပြန်ပြီးမြောက်အာဖရိကတိုက်အတွင်းမှာရှိတဲ့နိုင်ငံတွေကအရက်ဖက်လုံခြုံရေးဆိုင်ရာအရာရှိတွေနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းလှုပ်ဆောင်နေသူတွေကိုပြန်လည်တင်နန်းပို့ချနိုင်အောင်သုံးပွင့်ဆိုင်ပူးပေါင်းဆောင်ရွက်မှုတွေကိုလှုပ်ဆောင်နေတာဖြစ်ပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းတွေမှာအမေရိကန်ပြည်ထောင်စုအနေနဲ့မော်ရိုကိုနိုင်ငံကိုထောက်ပံ့ကူညီပေးရုံနဲ့မကဘဲအတူလက်တွဲလှုပ်ဆောင်ဝင်ရတဲ့အတွက်မော်ရိုကိုနိုင်ငံကိုအထူးကျေးဇူးတင်ကြောင်းအခုလိုပူးပေါင်းဆောင်ရွက်ခြင်းရဲ့အကျိုးကျေးဇူးတွေဟာမကြာတော့တဲ့ကာလအတွင်းမှာတိသာထင်ရှားစွာပေါ်ထွက်လာမှာဖြစ်တဲ့အကြောင်းတာမကြီးတီနာခိုင်တာနောင်းကပြောကြခဲ့ပါတယ်ခင်ဗျာ
။အမေရိကန်ဆိုးရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်ဆိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မှုကြောင့်သိစေရပါတယ်ခင်ဗျာ။ဗိုလ်ရင်းညနေပဲ6နိုင်ခွန်းနဲ့9နိုင်ထိထိုးလင့်မဲ့စီစဉ်တွေကိုလိုင်းနိုမီတာ19 19 25ရိုးကနေတင်ဆက်သွားမှာဖြစ်ပါတယ်။ကူရောနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးပါပ
ါအမေရိကန်တပ်ပုံသတင်းတောက်တယောက်ကို Islamic State စစ်သွေးကြွတွေတပ်ဖြတ်နေတဲ့ဗီဒီယိုဟာအစ်စ်အမှန်ဟုတ်မဟုတ်အတည်ပြုနိုင်ဖို့စူးစမ်းနေတယ်လို့အိုဘားမားအစိုးရကပြောပါတယ်အီရတ်ပါအမေရိကန်တွေဝင်ရောက်ဆွတ်ဖက်နေတာကိုရပ်အောင်လှုပ်တာလို့ဆိုပြီးတော့သတင်းတောက် James Wright Foley ရဲ့ခေါင်းဖြတ်တက်နေတဲ့ဗီဒီယိုကိုစစ်သွေးကြွတွေကအင်္ဂါနေ့တုန်းကထုတ်ပြန်ခဲ့ပါတယ်တကယ်လို့သာဒီဗီဒီယိုဟာဆက်မှန်နေဆိုရင်အပြစ်မဲ့အမေရိကန်သတင်းတောက်ကိုရက်ဆက်စွာတပ်ဖြတ်မှုအတွက်နဲ့အင်မတန်မယုံနိုင်အောင်ဖြစ်ရတယ်လို့အင်ဗျူတော်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရသူ Caitlin Hayden ကပြောကြားခဲ့ပါတယ်။အမေရိကန်ထောက်လှမ်းရေးဌာနတွေကလည်းဒီဗီဒီယိုဆက်မှန်မမှန်သိရအောင်လို့အမြန်ဆုံးဆောင်ရွက်နေပြီလို့သူကပြောကြားခဲ့ပါတယ်။တခါအမေရိကန်ပြည်ထောင်စုမစ္စူရီပြည်နယ်မှာဒီလက်နက်မဲ့ African American ဆဲချော်တပ်ကိုလူဖြူရဲကပစ်တက်ခဲ့မှုစုံစမ်းစစ်ဆေးရမှာအပြေအဝမျှတပြီးတော့အသီးကြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုဖြစ်စေရမယ်လို့အမေရိကန်ရှေ့နေချုပ် Eric Holder ကဒီ Ferguson မြို့ကပြည်သူတွေကိုကတိပြုလိုက်ပါတယ်။ရှေ့နေချုပ် Holder ဟာဗုဒ္ဓဟူးနေ့မှာ Missouri ပြည်နယ် St. Louis ကိုသွားပြီးတော့လူမှုအတိုင်းဝိုင်းခေါင်းဆောင်တွေ FBI စုံစမ်းစစ်ဆေးရမှုတွေပြည်ထောင်စုအရသာအခွင့်အရေးဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။စုံစမ်းစစ်ဆေးမှုအတွက်တရားရေးဌာနကအပြေအဝကူညီဖို့ကတိပြုထားတယ်လို့ Mr. Holder ပြောတာကို St. Louis Post Dispatch သတင်းစာထဲမှာဖော်ပြထားပါတယ်။အင်္ဂါနေ့မှာပဲဒီ Saint Louis မြို့မှာဓာတ်ကင်ထားတဲ့လူမဲတယောက်ကိုရဲပစ်တပ်မှုတစ်ခုထပ်ဖြစ်ခဲ့ပါတယ်။ August လဒီ9ရက်နေ့တုန်းက Ferguson မြို့မှာရဲရဲပစ်ခတ်မှုကြောင့်လက်နက်မဲ့ဆဲကျော်သက်တေဆုံးခဲ့လို့အကြမ်းဖက်ဆန္ဒပြနေကြတဲ့နေရာနားမှာပစ်ခတ်မှုဖြစ်ခဲ့တာပါ။အင်္ဂါနေ့တုန်းကပစ်ခတ်မှုမှာဒီမတင်ကားသူဟာအစားအသောက်ဆိုင်တစ်ခုကပစ္စည်းတွေခိုးယူခဲ့တယ်လို့ရဲကဆိုပါတယ်။သူဟာသူ့ကိုပစ်ဖို့စိန်ခေါ်ပြီးတော့ရဲအရာရှိတွေနားကိုဓာတ်နဲ့ချင်းကပ်သွားခဲ့ပုံရပါတယ်။ဓာတ်ကိုအောက်ချဖို့ညှဉ်းဆန်နေချိန်မှာရဲကသူ့ကိုပြစ်ခတ်ခဲ့တာဖြစ်ပါရဲ့ရှင်
။ကျေးဇူးပါခင်ဗျာ။ဒီကနေ့မင်းနဲ့တွေ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆူမြတ်မွန်ကအချင်းချုပ်ကြီးညာခဲ့တာပါခင်ဗျာ။ဒီမင်းနဲ့တွေ့အစီအစဉ်ထုတ်လွှင့်ရမှုကဦးဆန်မိုးဝေဖြစ်ပြီးအင်ဂျင်နီယာကတော့ Carl Stalin ဖြစ်ပါတယ်။ကျွန်တော်ကတော့ညဝင်းအောင်ပါ။ဒီကနေ့မင်းနဲ့တွေ့အစီအစဉ်တွေကိုမင်းနဲ့6နိုင်ရနေ9နိုင်အထိလိုင်းနိုမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.